ရန်ကုန်တပ်သားဆိုင်တာယာမြို့နယ်ကဆိုင်ခန်းပေါင်း100နီးပါးရှိတဲ့စီပင်ဇဲတစ်ခုနဲ့အင်အားတချို့ကိုစစ်ကောင်စီတပ်ဖွဲ့တွေကကြိုတင်အသိမပေးဘဲနဲ့လူဝင်အားအလုံးအင်းနဲ့ဒီကနေ့မနက်ပိုင်းမှာဖြိုဖျက်လိုက်ပါတယ်။ကျူးကျော်အင်အားတွေကိုအာဓမအင်အားသုံးပြီးရှင်းလင်းနေတဲ့အပေါ်မှာကုလလုံးကျုံရဲ့ဒီလူခွေရရှိတဲ့ဘက်ကဝေဖန်နေတဲ့ဓာတ်ကပဲ
ဒီလိုမျိုးနောက်ထပ်ဖြစ်ရထပ်ပြီးတော့ကြုံလာရတာဖြစ်ပါတယ်။ရန်ကုန်ကပြောပို့လာတဲ့သတင်းကိုငင်းကြံပြပြပါရှင်။စိုင်းတာယာမြို့နယ်6ရက်ကွက်ကဝေဖြိုးဟင်းဈေးကိုစစ်ကောင်စီတပ်ဖွဲ့ဝင်ဦးဆောင်ပြီးလူဝင်အားအလုံးအင်းနဲ့ဒီနေ့6ရက်မနက်ပိုင်းမှာဖျက်ပစ်လိုက်ပါတယ်။ဒီဈေးဟာလိုင်းတာယာမြို့စတီကလေးကရှိခဲ့တာဖြစ်ပြီးဘာကြောင့်ဖျက်ရတယ်လဲဆိုတဲ့အကြောင်းရင်
ောပါတယ်
။ဆရာမတို့အခုကလည်းလာတယ်ဖြစ်တယ်။ဒါပြေဝင်ချတာတော့ကြားရရအောင်လို့ထုတ်ပြရတဲ့ဆိုကြ။အဲ့ဒီကိစ္စကလည်းဒီကအတွက်ကတော့ဒီလိုမျိုးတာလူတွေရေရှင်းလို့ဒီကချပြတယ်တော့အချင်းမဟုတ်လို့ချပြတာတော့ဒီလိုကခံစားကြတာဘယ်လိုဖြစ်ရလဲဆိုတော့ဒီလိုလည်းချက်နေဆိုလို့ရှိရင်တော့ချက်ပြီးတော့ဒီလေးတိုးလို့ဆိုတော့ဒီကမှတဖြည်းဖြည်းအစိုးရကဂျုံလာကြတယ်လို့ပြောရပေါ့နော်
။စစ်ကားနှစ်စီးမြို့နယ်မှုကားတစ်စီးရဲနေထင်းကားတစ်စီးအရာရှိကားတစ်စီးစီမံသားရအမိုက်တဲကား6စီးမြေတဲရန်နီယာတစ်စီးစားတဲ့ကားတွေအပြင်ဒုတ်သားကင်ဆောင်ထားတဲ့လူဝင်ကအများအပြားပါတယ်လို့ဈေးသူဈေးသားတွေက VOA ကိုပြောပါတယ်။အနီးနားမှာဓာတ်ပုံရိုက်နေတဲ့လူငယ်3ယောက်ကိုလည်းရဲတွေကဖမ်းသွားပါတယ်။အဖြတ်ခံရတဲ့အထင်းမှာဆက်ယုံမှာအလုတ်ဆင်းနေတဲ့အလုတ်သမားတွေရဲ့အဆောင်တွေလည်းပါသွားပါတယ်။ဒီမြင်ကွင်းတွေကြောင့်အမျိုးသမီးတူကတော့ကြောက်လန့်ပြီးသေဆုံးခဲ့တယ်လို့ဒေသခံတူကပြောပါတယ်။
ရှင်းလို့ပြောလို့ရှိရင်ဒီစကားလည်းပေါ့ပေါ့ဒီရရှိရခုနော်ကျောင်းသားကရုပ်ရက်တွေဝါရတယ်လားအဲ့ဒါမြောက်ကကျောင်းသားပြန်ပြီးတော့ဟိုနေတတ်တာလည်းပြောတယ
်လူကြီး200ကျော်နေထိုင်တဲ့ဒဂုံမျိုးတဲ့အရှိပိုင်းတဝဲကြောင်အမိုက်ပုံနာကကျူးကျော်ရက်ကွက်တစ်ခုကိုလည်းဒီနေ့အပြီးဖြတ်ပေးရမယ်လို့စစ်ကောင်စီရဲ့စီပင်သားရဌာနကအတိပေးစာပေးပို့ထားပါတယ်ကျူးကျော်ရက်ကွက်ဆိုပေမဲ့အဲ့ဒီနေရာကိုသူတို့ဝယ်ပြီးနေထိုင်ခဲ့ရတာပါနောက်တနေရာကိုချက်ချင်းပြောင်းရွှေ့ဖို့အခက်အခဲတွေရှိနေတယ်လို့အိမ်မှာနေတဲ့သူတို့က VOE ကိုပြောပါတယ်
။ကျွန်တော်တို့ကမြန်မာပြည်သားတွေကမြန်မာမှောက်ပုံနဲ့မြန်မာပြည်ကြီးပြည်သူတွေကမှလူတွေပြီးတော့မြန်မာမျိုးဘဝနဲ့မောင်းဖို့ရတဲ့အချိန်ကြာပြီ။မောင်းထားပြီးတယ်။မောင်းလို့လည်းပြောလို့ရဘူး။အဲဒါကျွန်တော်တို့အရှင်ကြီးပြောချင်တာကတော့ဗျာကျွန်တော်တို့ပြည်သူတွေဝယ်ကြလဲဝယ်မရှိပြီးကြလဲဒီမရှိနှားကြရလဲဝယ်မရှိဆိုတဲ့ဘဝပဲ။တော်ကူနေခဲ့တဲ့နေရာပြည့်ကျွန်တော်ဝယ်ထားရတာဗျာ
။စီရင်သားရဌာနကပေးပို့တဲ့အတိပေးစာမှာတော့လူကြီးမီးကျူးကျော်အစာဦးကိုဖျက်သိမ်းပြောင်းရွှေ့ရန်အကြောင်းကြားအပ်ပါသည်ဆိုရဲစာကိုရေးသားထားပြီးမလိုက်နိုင်ဘူးဆိုရင်စီပင်သားရဥပဒေအတိုင်းအရေးယူသွားမယ်လို့ပြောပါတယ်။ဆိုင်သားရကကျူးကျော်နေအိမ်တွေကိုအော်တိုဘားလ28ရက်ကစပြီးစစ်ကောင်စီတပ်တွေရှင်းလင်းနေတာပါ။အဲဒီနောက်တကုံစိတ်ကမ်းမြို့နယ်ကကျူးကျော်အိမ်ယာတွေကိုဆက်လက်ရှင်းလင်းခဲ့ပါတယ်။အဲဒီနောက်မှာတော့တဝဲတောင်အမိုက်ပုံဝင်းကျင်ကိုရှင်းလင်းနေတာပါ။မနေ့ပြန်ဒီဇင်ဘာ9ရက်နေ့မှာတော့ပဇွန်တော်မျိုးနဲ့ချောင်းနီးတဝိုက်ကအင်ဂျင်တွေကိုလည်းရှင်းလင်းသွားဖို့စာပေးပို့ထားကြောင်းဒေသခံတွေကပြောပါတယ်။မျိုးတော်တန်ရှင်းရေးဆိုတဲ့အကြောင်းပြချက်နဲ့ကျူးကျော်အင်အားတွေကိုရှင်းလင်းနေတာဟာနိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလလူ့အခွင့်အရေးရာရှိတွေကဒီရက်ပိုင်းထဲမှာပြောထားပါတယ်။ဒါတွေကိုချက်ချင်းရပ်တန့်ဖို့ကိုလည်းသူတို့ကတောင်းဆိုထားတာပါ။စိုးရိမ်စရာအခြေအနေတွေမဖြစ်အောင်ကျူးကျော်နေထိုင်သူတွေနဲ့ဆွေးနွေးပြီးအဖြေရှာဖို့ကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီရက်ပိုင်းစင်ညာချက်မှာရေးသားထားပါတယ်ခင်ဗျာ။